ဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းရကြခီးနဲ့ရောက်နေတဲ့လူမှုဝန်ထမ်းကေဇယ်ရင်းနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးလှုပ်ရှားရှိတာတွေလုပ်နေပြီးတော့ပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေကိုအများဆုံးစနိုင်လိမ့်မယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ကတော့ရိုဟင်ဂျာတွေရဲ့ကျွေးရွာတွေကိုပြန်တည်ဆောက်ပေးဖို့ကိစ္စအလေးထားပြောပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်
။ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်ကိုမြန်မာအစိုးရဘက်ကဖြစ်နိုင်တယ်များအများဆုံးစလုပ်တော့မှာဖြစ်ပါတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်ကြီးဟာဗိုလ်တူးနေတုန်းကကောက်ဆက်ပစားမှရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်ကြာသပတေးနေ့မှာတော့တကားမြို့တော်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူဟက်ဆန်မာမူအာလီနဲ့တွေ့ဆုံပြီးတဲ့နောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲလိုပြောသွားတာ
ပါ We can overcome many difficulties we are facing to start for the repatriation process
အခက်အခဲအများအပြားကိုကျွန်တော်တို့ကြော်လွားနိုင်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့လုပ်နေပါပြီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ကိုအများဆုံးစတင်နိုင်မယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ
်ဘင်္ဂလားဒေ့ရှ်ဝန်ကြီးမာမူအာလီကလည်းမြန်မာနိုင်ငံဘက်ကသူပြောခဲ့တာနဲ့မြန်မာဘက်ကသူ့ကိုပြောတာကိုသတင်းတော့တွေကိုပြန်ပြောပြပါတယ
် I have also on the Bangladesh side underscored the need for rebuilding the villages the
Myanmar ကိုပြန်လည်တခြားပြဖို့လိုရဲဆိုတာကျွန်တော်အထူးလေ့လာပြောခဲ့ပါတယ်လုပ်ငန်းတွေကိုနိုင်ငံတော်တော်များများနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့လုပ်နေပါပြီလို့မြန်မာဝန်ကြီးကကျွန်တော်တို့ကိုအမှတ်ခံပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့နဲ့မြန်မာနိုင်ငံအကြစစ်ဆင်ညီနိုင်တာတွေပြီးသွားပြီလို့ကျွန်တော်တို့ကိုပြောပါရယ်မြန်မာနိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့နှစ်ဖွဲ့အကြားသိမ့်မကြခင်နေပြည်တော်မှာသဘောတူညီချက်ရယူကြမှာဖြစ်ပါတယ
်ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်ပြီးတဲ့အခါနိုင်ငံသားအဖြစ်တရားဝင်အသိအမှတ်ပြုခံရဖို့အတွက် MVC ကတ်ကိုအရင်ယူဖို့လိုတယ်လို့ဒေါက်တာဝင်းမြတ်ကြီးကပြောပါတယ
် They can start to apply for the citizenship as soon asthey get the national verification card
နိုင်ငံသားစီစီရေး NVC ကတ်တွေရပြီဆိုတာနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ဖို့စရှောင်နိုင်ပါပြီ NVC လုပ်ငန်းစဉ်ကနေသူတို့လုပ်ဖို့လိုပါတယ်အဲဒီနောက်ဥပဒေနဲ့အညီအချိန်တိုအတွင်းနိုင်ငံသားဖြစ်သွားမှာပါအရင်တုန်းက NVC လုပ်ငန်းစဉ်ကတိတ်နှေးပါတယ်အခုတော့ကျွန်တော်တို့ပိုများအောင်လုပ်နေပါပြီဒါကြောင့်ဥပဒေနဲ့အညီသူတို့နိုင်ငံသားဖြစ်ခွင့်ရကြတော့မှာပ
ါဒုက္ခသည်တွေကိုပြန်ပို့ရေးအတွက်နိုင်ငံသားပြီးခဲ့တဲ့ဇန်နဝါရီလကတည်းကသဘောတူညီချက်တရက်ကိုလက်မှတ်ထိုးထားပြီးသားပါဒါပေမဲ့လည်းအကူအညီပေးဖွဲ့တွေနဲ့ရိုဟင်ဂျာတွေကိုယ်တိုင်ကသူတို့ကိုအတင်းကျပ်ပြန်ပို့ပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်ရမှာစိုးရိမ်တာကြောင့်ကန့်ကွက်ကြတဲ့အတွက်လုပ်ငန်းစဉ်နှောင့်နှေးနေကြတာပါ။ဒါ့အပြင်နေထိုင်လုပ်ကိုင်စားသောက်ရေးပိုင်းအခက်တွေ့မဲ့စိုးရိမ်ချက်တွေလည်းရှိနေပြီးဒါနဲ့ပတ်သက်လို့မြန်မာဘက်ကပြောတာကိုဝန်ကြီးမာမူအာလီကအခုလိုပြန်ပြောပါတယ်
။ The Myanmar side has told us that many new
ideas have been introduced to our members and have been accepted by Myanmar government. So, the Rohingya people have been transferred to the Myanmar government. They have been accepted by the Myanmar government. They have been accepted by the Myanmar government.
ပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့အတွက်ဒုက္ခသည်အရေအတွက် 8,000 ကျော်ရဲ့စည်းရုံးကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားပြီးပါပြီ။ဒါပေမဲ့လည်းအဲ့ဒီလူတွေကိုအတီးပြုတဲ့လုပ်ငန်းစဉ်ကရှုပ်ထွေးတဲ့အတွက်နောက်ထပ်နှောင့်နှေးကြံ့ကြာနေတာပါ။ဒါအပြင်ဒုက္ခသည်တွေထဲမှာသူတို့ကိုရိုဟင်ဂျာမျိုးနွယ်အဖြစ်အတိမတ်ပြုမှသာပြန်မယ်လို့ပြောဆိုနေသူတွေလည်းရှိပါသေးတယ်။ဒေါက်တာဝင်းမြတ်ရေတို့အဖွဲ့ဒုက္ခသည်စခန်းကိုသွားတဲ့အချိန်စံတာပြတာတွေနဲ့လည်းကြုံခဲ့ရပါတယ်ခင်ဗျာ။